ွမ်းနယ်ပုံပေါ်ပါကျွမ်းကတော့အိုးရီတတိယနေ့ပညာရနာမှာစတင်နေပေါ့နော်စာကတော့ဒီသင်ချာပါတာရက်ကိုတင်ပြီးရှစ်တန်း9ရက်ဆယ်တန်းပေါ့နော်ရှစ်တန်းမှာကျတော့ဒီသိပ်ပံကိုတင်တယ်9ရက်မှာကျတော့ဘောကပြီးတာပေါ့နော်10ရက်မှာကျတော့သင်ချာကိုတင်ပြီးပါတယ
်အခုပြောနေတဲ့သူကတော့ရန်ကုန်တိုင်းတညင်မြို့နယ်မှာလူငယ်တွေစုပေါင်းတည်ထောင်လာတဲ့အိုးရီအခမဲ့စတင်ကြောင်းကဆီယာမလေးမရှိခနာစုကိုခိုင်ခေါ်ပို့ပို့ဖြစ်ပါတယ်သူတို့ကြောင့်မှာတိုင်းသားဒေသတွေကထက်တန်းကျောင်းသားတွေနဲ့မိဘချို့တဲ့ကျောင်းသားတို့ကိုပညာဒါနအနေနဲ့စာတင်ပေးနေတယ်လို့ရွယ်ဝေးကကျောင်းသူကျောင်းသားတွေဆိုရင်ကျောင်းရင်ကျောင်းသားထားတဲ့အထိကိုယ်နေပါတယ်ဒီကျောင်းနဲ့ပတ်သက်လို့မတ်ပုပ်ကိုပြောပြတာကဒီလိုပါ
ကျောင်းဒီဦးဝေဆရာကြီးပညာရနာက2013မှာစတင်ပြီးတည်ထောင်ခဲ့တယ်။ကျွန်တော်ကဒီတိုင်းမှာဒေတာဘက်မှာရှိရဲ့ပတ်စံအစင်မကြီးတဲ့ကျောင်းသားတွေပြီးသွားတဲ့အခါကျဒီလီဘာမရှိတဲ့ကလေးတွေပေါ့နော်။ဆိုတော့အဲ့ဒီတိုင်းသားဒေတာမှာရှိရဲ့ဒီလူငယ်တွေအဓိကထားပြီးတော့ကျွန်တော်တင်ပြီးရပြီးတော့ကျွန်တော်တန်လင်းဘက်မှာရှိရဲ့ကျောင်းအနီးတစ်ဝိုက်ကနေပဲဒေတာကလေးတွေကိုခေါ်ပြီးတော့အဲ့လိုပဲကျောင်းမတက်နိုင်တဲ့ကလေးတွေကိုငွေကြေးမပြည့်စုံတဲ့ကလေးတွေကိုခေါ်ပြီးတော့ပညာသင်ကြားပေးရပေါ့နော်။ဆိုတော့ကျွန်တော်ကတော့ကျူရှင်တော်မျိုးပဲသင်ကြားပေးရသူတို့ကအဓိကတော့အစိုးရကြောင့်မှသွားပြီးတက်ကြတယ်။အစိုးရကြောင့်ပြန်လာတဲ့ခါကျကျွန်တော်တို့ကျူရှင်တော်မျိုးနဲ့သူတို့ကိုသင်ပေးရပေါ့နော်။ကျောင်းကြောင့်ကတော့ဒီနှစ်ကတော့ကချင်ဘက်ကပါမယ်၊ရှမ်းဘက်ကပါမယ်၊ပြီးတော့ကယန်းဒေသဘက်ကပါမယ်၊ပြီးတော့ရခိုင်ဒေသဘက်ကပါမယ်ပေါ့နော်။အဲ့ဒီကကလေးတွေကိုစုစုပေါင်းဒီနှစ်မှာဆိုရင်22ရက်ခေါ်ထားပြီးပါတယ်။ဒီကျောင်းကြောင့်ပါကလေးတွေပေါ့နော်။ဟုတ
်။အဲ့ဒီဦးဝေပညာဒါနကျောင်းကိုပညာရေးတပိတ်ဦးဆောင်ခဲ့သူတယောက်ဖြစ်တဲ့ကိုမင်းသွေးတစ်ကတည်ထောင်လာတာဖြစ်ပြီးကျောင်းချိုရီကိုလည်း6ရက်လောက်နဲ့ဆောင်ရွက်နေတယ်လို့ပြောပြပါမယ်။ကျောင်းရင်ကျောင်းသားလက်ခံတဲ့အခါမှာယောက်ျားလေးရောမိန်းကလေးပါပါတဲ့အတွက်သူတို့အတွက်နေစရာပေးရတာမှလည်းအခက်အခဲရှိနေပါတယ
်။ကျောင်းမိန်းကလေးယောက်ျားလေးခေါ်ထားတဲ့အခါမှာကျောင်းနေရအခက်အခဲဖြစ်တယ်ပေါ့နော်ဆို။ယောက်ျားလေးကကျတော့အိုးဝီမှာပဲနေရနဲ့ထားတင်လို့ရတယ်။ဆိုတော့မိန်းကလေးရကြတော့သူတို့ထားဖို့ budget မရှိဘူး။မရှိတဲ့အတွက်ကြောင့်မလို့ကျောင်းရဲ့နီးစပ်လေဟိုမင်းတို့တက်အတော်အိမ်မျိုးမှာတထားမျိုးကြီးဖြစ်လာပါတော့တထားအဲ့လိုမျိုးဟိုကျောင်းဆရာကြီးနဲ့ကျောင်းသားကြီးနဲ့ဝေးတဲ့အခါကျတော့အဲ့လိုမျိုးသူတို့စီဟိုအိမ်မှာလူကြီးရဲ့ရှိပြီမသူတို့စီကန်းကဆရာကြီးပြောရတယ်မတူပဲနဲ့အဲ့လိုမျိုးဒီခါကျမလိုက်နိုင်တာမျိုးကြီးရှိတယ်ပေါ့နော်ဆိုတော့အဲ့နေရာအခက်ခဲကပြဿနာဖြစ်လာတာပေါ့အ
ဲ့ဒီကျောင်းအတွက်လိုအပ်တဲ့ငွေကိုဘယ်လိုရနိုင်လဲဆိုတော့မပုပ်ဘူးကအခုလိုပြောပြပါတယ်
ကျောင်းရရှိစနာဒီကရှိပါလိမ့်ဖောင်ဒေးရှင်းအားဆိုကျွန်တော်တို့လာစဉ်တလောက်နှစ်သိန်းဆိုပြီးတော့အလှူငွေထည့်ပေးတာမျိုးရှိတယ်။နောက်တစ်ခုကကျတော့ကျွန်တော်လာစဉ်အလှူရှင်လေးတရားကို1000ပြည့်2000ပြည့်အဲ့လိုမျိုးလာစဉ်အလှူရှင်လေးရှိရပေါ့နော်။ဆိုတော့အဲ့လိုမျိုးလည်းပဲလေးပတ်နေရပြီ။အလှူရှင်နေတယ်ဒါပေမဲ့ဟိုကျွန်တော်ကလည်းတခြားတစ်ဖက်မှာအလုပ်လုပ်နေရဖြစ်တဲ့အတွက်အဲ့ရရလာတဲ့အလုပ်ကရလာတဲ့ပတ်စံပေါ့နော်။အဲ့ပတ်စံကိုလည်းတဝက်ကိုဒီအိုးအေးပညာတနာအတွက်ထည့်သုံးပေးရပေါ့နော်။အဲ့ဒါနဲ့ပဲလေးပတ်နေရပါ။အိမ်ငားထားရခြင်းတစ်နှစ်ကိုတစ်ခါငားရပေါ့နော်။ဆိုတော့တစ်နှစ်ကိုအိမ်ကြောင်းဘာဖြစ်လို့ဆိုတာလာတဲ့ခါကျတော့ကလေးစုညနာရှိရပြီးနောက်ကကျအဓိကဖောင်တာဖြစ်တဲ့ community တက်ကလည်းဒီနိုင်ငံရေး background ရှိတဲ့လူတယောက်ဖြစ်တဲ့အတွက်ကျတာလာတဲ့ခါကျတော့အရှင်နီယာလက်ခံနေတာမျိုးရှိရပေါ့နော်အဲ့လိုမျိုးဆိုတော့တစ်နှစ်တိုင်းတစ်နှစ်တိုင်းဟိုနေရာရွှေ့ရွှေ့နေရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအိမ်ငါဖို့တက်ကြပဲရပတ်ဆိုင်ရလဲဆိုတော့ကျွန်တော်နှစ်တိုင်းတကြံတန်ရက်ထွက်တဲ့အိုးဝီတန်ဆိုပြီးထွက်တယ်အဲ့တကြံတန်ရက်ကရလာတဲ့ပတ်ဆိုင်လဲဆိုတော့ဒီအိမ်ငါဖို့ပြန်စုရပေါ့နော်ပြန်စုပြီးတဲ့ခါကျရင်တလားတစ်နှစ်တစ်နှစ်အိမ်ငါဖို့ဈေးကတကြံတန်ရက်ကရှာရင်းနဲ့ရလာပေါ့နော်
ကျောင်းသားတွေရဲ့ပညာရေးမတန်းဘလို့တွေ့ရလဲသူတို့တင်ရတဲ့အခါဘလို့အခက်အခဲတွေတွေ့ရလဲဆိုတော့မပူဘူးက
တချို့ကလေးတွေကကြတော့ငငယ်လေးတွေကစာအုပ်တိတိကျကျမတင်ရတဲ့ကလေးတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ခေါ်ထားပြရတဲ့ကလေးတွေကလည်းငွေကြေးမပြည့်စုံတဲ့ကလေးပါဆိုတကယ်စာအုပ်ကောင်းကောင်းတင်ရင်တော့ညာလဲပတ်စံရှိရတဲ့သူတို့ငွေကြေးမပြည့်စုံတဲ့စာအုပ်မတင်ယူခဲ့ရအောင်အဲ့တော့ရှစ်တန်းကိုရင်တင်ပြီးတဲ့ခါကျတော့ရှစ်တန်းကိုရင်ဆယ်ရန်လေးပဲနဲ့ငွေရက်ကလေးတွေပါလာရှိတယ်အဲ့လိုမျိုးကလေးတွေခေါ်ပြီးစာတင်ပြရဖြစ်တဲ့အတွက်ဟိုအောင်ကျက်ရာတိုင်းတော့30 40ပေါ့နော်အဲ့ဝန်းကျင်ပဲရှိရပေါ့နော်ဆိုတော့ကျွန်တော်ပြီးခဲ့တဲ့နှစ်ကလည်းဆယ်ရန်ချီကလေးတွေမှာဟို12ယောက်ဖြစ်ရပေါ့နော်12ယောက်ဖြစ်ရခါကျတော့ကျွန်တော်3ယောက်ပဲအောင်တယ်ခလေး3ယောက်တော့ခုံနုတပါသားစီပါကြရပေါ့နော်အဲ့လိုမျိုးပဲကျွန်တော်ကြာကြနေတဲ့ခလေးတွေကလည်းတကယ်စားတင်ရင်တော့ညာတယ်သူတို့ဟိုငယ်ငယ်လေးတွေကဒီကျူရှင်မတက်နိုင်လားရှိခဲ့တယ်လို့ဒီဆရာမတွေရဲ့မျက်နှာမျက်နှာသားမပေးမှုပေါ့နော်အဲ့လိုမျိုးကြီးရှိခဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ပုံစံပေါ့နော်ဆိုတော့ပတ်စံမရှိရင်ဒီပညာသင်ရတဲ့ဥစ္စာလည်းအခက်အခဲဖြစ်တယ်ပေါ့နော်
ခုဆိုရင်စာမွေးရာသီရောက်လာပြီဖြစ်တဲ့အတွက်ကျောင်းသားတွေကိုအင်အားထည့်ပြီးသင်ပြနေကြလို့သူတို့တွေရဲ့အောင်မြင်မှုကိုလည်းမျှော်လင့်နေတယ်လို့ဆိုပါတယ်မြန်မာပြည်မှာပညာရေးစနစ်အားနည်းတဲ့အပြင်ဆင်းရဲချို့တဲ့ပြည်သူတွေများနေကြတဲ့အတွက်အခက်အခဲတွေရှိပေမဲ့လည်းသူတို့အနေနဲ့တော့ရှေ့လျှောက်တက်နိုင်ဖို့ဆက်လုပ်သွားဖို့တန်တိထန်ချတာပဲလို့ဆရာမလေးမပုပ်ကပြောပါတယ်ကဲညီလေးညီမလေးတို့ရောနောက်မျိုးဆက်တွေအတွက်ဘယ်လိုကူညီခြင်းကြလဲနောက်တစ်ပတ်မှာပြန်ဆောင်ကြမယ်နော်